သွေးရဲ့တိုက်ခိုက်မှုကြောင့်ဂါဇာမှာကုလဝန်ထမ်း6ဦးသေဆုံးခဲ့ရလို့ EU ဥရောပသမဂ္ဂဘက်ကအကြီးအကျယ်ထောက်ထားထွက်ခဲ့ပါတယ်။အစ္စရေးကဒုံးကျည်နဲ့ပြစ်ခတ်တာကြောင့်ဂါဇာမှာရှိတဲ့ကုလသမဂ္ဂဝန်ထမ်း6ဦးမနေ့ကသေဆုံးခဲ့တဲ့ဖြစ်ရပ်အတွက်အကြီးအကျယ်ဒေါသထွက်မိတယ်လို့ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘော်ရာကဒီနေ့ပြောလိုက်တာပါ။နိုင်ငံတကာလူသားချင်းစာနာမှုဥပဒေရဲ့အခြေခံမှုတွေကိုလေးစားလိုက်နာမှုမရှိတာနဲ့ပတ်သက်ပြီးနိုင်ငံတကာတိုင်ဝမ်အနေနဲ့ဘလို့မှလက်မခံနိုင်တယ်လို့လက်မခံသင့်ဘူးလို့လည်း X လူမှုကွန်ရက်ကနေသူကပြောပါတယ်။အလားတူပဲ Israel ဒီကြောင်တက်ခဲမှုကြောင့်အဲ့ဒီလိုကုလဝန်ထမ်းတွေသိဆုံးခဲ့တာဟာဘလို့မှလက်ခံနိုင်စရာမရှိတဲ့လောက်ရဖြစ်တယ်လို့လည်းဂျာမနီနိုင်ငံကဒီနေ့ပြောလိုက်ပါသေးတယ်။ဂါဇာကပါလက်စတိုင်းဒုက္ခသည်တွေခိုလုံနေတဲ့ကြောင်းတစ်ခုကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အဲ့ဒီမှာအကူအညီပေးနေတဲ့ကုလဝန်ထမ်း6ဦးသေဆုံးခဲ့တာဖြစ်ပြီးကုလသမဂ္ဂဝန်ထမ်းတွေနဲ့အကူအညီပေးနေသူတွေကိုအကာအကွယ်ပေးဖို့ကိုလည်း EU ဘက်ကတောင်းဆိုလိုက်ပါတယ်ခင်ဗျ။